စစ်နာသိမ်းခဲ့တဲ့အသုံးနှစ်ထဲဝင်လာတဲ့အချိန်မှာ KNY ခေါ်ခရပြည်နယ်ဟာစစ်ဆုံဒေသတစ်ခုလိုဖြစ်လာနေပြီးဒေသလူရဲ့90ရာခိုင်နှုန်းလောက်ဟာပုံမှန်လူမှုစီးပွားဘဝနေထိုင်မှုအခြေအနေတွေပျက်စီးသွားခဲ့ရတယ်လို့ KNY ဒေသတွင်းအခြေအနေတွေကိုလေ့လာစောင့်ကြည့်ထုတ်ပြန်နေတဲ့ KNY လူအခွင့်အရေးအဖွဲ့ကပြောပါတယ်စစ်ပွဲဒုက္ခသည်တွေကတော့တခြားတိုးလာနေတဲ့အကြောင်းKNY ဘက်ကအခြေအနေသတင်းပေးပို့ချက်ကိုကိုညံဝင်းအောင်ကစူးစီးတင်ပြပေးပါမယ်ခင်ဗျာ
စစ်တပ်အာဏာသိမ်းမှုနောက်ပိုင်းလက်နက်ကင်ဒေါ်လာရေးလှုပ်ရှားမှုအားကောင်းနေတဲ့ဂရင်းနီဒေသမှာစစ်ကောင်စီကအင်အားအလုံးအရင်သုံးပြီးတော့ထိုးစစ်ဆင်တာလက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေရှိနေပြီးနှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေပြင်းထန်နေတာပါအခုဆိုရင်ပြည်내နေရာအနှံ့နေရာအင်းလူလုံးမှာလက်နက်ကင်ပိဋိပတ်ခတွေဖြစ်နေပြီးလူဦးရေရဲ့90ရာခိုင်နှုန်းလောက်တာမန်လူမှုစီးပွားရေးအခြေအနေတွေအောက်မှာနေထိုင်ခွင့်မရကြတော့ဘူးလို့ဂရင်းနီပြည်နယ်အတွင်းကအခြေအနေတွေကိုအနီးကလေးလာစောင့်ကြည့်ထုတ်ပြန်နေတဲ့ဂရင်းနီလူအခွင့်ရေးအဖွဲ့တည်ထောင်သူကိုပညာကပြောပါတယ
်လူမှုစီးပွားရေးဘယ်လိုဖြစ်လဲလို့ပြောရင်တော့ကျွန်တော်ကရပြည်နယ်ရဲ့လူဦးရေရဲ့ဆရာရခိုင်နှုန်းလောက်ပဲနည်းနည်းပါပေါ့နော်ကျွန်တော်တို့နေလဲစားလဲတောက်လိုက်တယ
်စစ်ကောင်စီတပ်တွေနဲ့ဒေသခံဂရင်းနီပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေကမကြာခဏဆိုသလိုဖြစ်ပွားနေပြီးတိုက်ပွဲမှာရောတိုက်ပွဲနဲ့မဆိုင်တဲ့နေရာတွေကိုပါစစ်ကောင်စီကလက်နက်ကြီးနဲ့ရောလေကြောင်းအသုံးပြုပြီးတော့ပါပစ်ခတ်တိုက်ခိုက်တာတွေကြောင့်အများစုကအိုးအိမ်ဆုံးခွာထွက်ပြေးနေကြရတာပါလူဦးရေ9000ကျော်လောက်ရှိတဲ့ဒီမော့ဆုမြို့ဆိုရင်လူသူကင်းမဲ့တဲ့မြို့ပြတ်တစ်ခုလိုဖြစ်နေပြီးလူဦးရေ10000ကျော်ရှိတဲ့ဖရူဆိုမြို့နယ်မှာလည်းမြို့နဲ့ပတ်ဝန်းကျင်တဝိုက်လူတွေမနေရတဲ့အခြေအနေဖြစ်နေတာပါဘောခဲဖားဆောင်မယ်ဆက်စတဲ့မြို့နယ်တွေမှာလည်းအလားတူအခြေအနေလေးကြုံနေရတာလို့ဒေသခံတွေကပြောပါတယ်။ရိုက်ကော်မျိုးကလွဲရင်ကျန်တဲ့မျိုးတွေမှာလူမှုစီးပွားရေးစနစ်ပျက်စီးနေပြီးစစ်ဆုံတစ်ခုလိုဖြစ်နေတယ်လို့ကိုပညာကပြောပါတယ်။
ကျွန်တော်တို့ပြည်နယ်ကစီရရလည်းပြင်းထန်တယ်။နောက်ပြီးတော့မှမြို့ကလည်းအကုန်လုံးပြတ်သွားပြီပေါ့နော်။အခုမြက်မြို့ပုံမှန်လက်ပတ်နေတဲ့မြို့တန်လို့လက်လက်ကတမျိုးပဲကျွန်တော်တို့ပေါ့နော်။ကျန်တဲ့မြို့တွေကစစ်စုံတွေအကုန်လုံးဖြစ်သွားတယ်လောဘကိုလူတူမဲ့တဲ့မြို့တွေရွာတွေဟိုကြာကနာကျော်သွားပြီပေါ့နော်။
စီပိဒီပကတွေကြောင့်တနည်းတခြားတိုးပွားလာနေတဲ့စီပြေဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေအရေးပေါ်လူအပ်ချက်ရှိနေကြောင်းသူကပြောပါတယ်နိုင်ငံတကာအစိုးရတွေပြည်တွင်းပြည်ပအကူအညီပေးရေးအဖွဲ့တွေအနေနဲ့ရေးပြင်အဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးအမှန်တကယ်အကူအညီတွေလိုအပ်နေသူတွေကိုထိထိရောက်အကူအညီပေးနိုင်ဖို့လဲကိုပညာကတိုက်တွန်းပါတယ်
ကျွန်တော်နေတဲ့ဒီပူရမအိုပန်စားချင်တာလေကျွန်တော်တို့ဒီ humanitarian assistant တွေကိုကျွန်တော်တို့နေပေါင်းဆောင်နဲ့ဟိုရှာပြီးတော့မှပတ်ပို့ဖို့အတွက်ကျွန်တော်နေတဲ့တောင်းဆိုလို့တော့ပေါ့နော်ဒီနိုင်ငံကအစိုးရကြီးပေါ့နော်တိုက်တွန်းလို့ပါလေနိုင်ငံရေးအရာဆွေးရေးရာကတော့ပြောဆိုရတာဟိုအခက်အခဲအတက်ဘလားရှိပေါ့နော်လူပူရချင်းစန္ဒထထမှုလုပ်ငန်းစဉ်ကိုတော့ကျွန်တော်နေရတဲ့ပုံစံမျိုးကနေလူသားချင်းချင်းပေါ့နော်ဖိတမကူညီဖို့အတွက်ပူရမအဆိုင်ပြပြဖို့အတွက်တော့အထူးသဖြင့်ဒီလိုမျိုးတိုးတဲ့နေရာမှာတော့မာ UN agency တခုကိုပဲတိုးတာကိုလောဘဖြစ်တင်တော့ဘောနော်ဒီလို UN agency ရဲ့အများစုကမြန်မာနိုင်ငံထဲမှာ operation ကစစ်ကောင်စီရဲ့အလိုကြတိုင်းမလုပ်နေနဲ့
စစ်ပြေးတို့ကတဲ့အများစုဟာဝင်ငွေမရှိကြသလိုအလို့အကန်လည်းမရှိကြပဲစားရေးတောက်ရေးအတွက်အလူရှင်တွေကိုပဲအားကိုးနေရတာကြောင့်ပုံမိုကျတဲလာနေတဲ့အကြောင်းပြောပါတယ်ဒီမော့ဆိုမျိုးနဲ့အရှိတ်အဝါချမ်းရိုက်ကော်မှာစစ်ဆောင်နေတာ2လလောက်ရှိပြီဖြစ်တဲ့အမျိုးသမီးတူကတော့သူတို့မိသားစုအကြက်တဲကိုအခုလိုရင်ဖွင့်ပါလေ
မိသားစုကများတော့များတယ်လောလောဆယ်900လောက်တော့ရှိတယ်ဆောင်းမိအရွယ်3နှစ်ခွဲအရွယ်အဲ့လိုပါတယ်ဆာဟီရတော့ဒီတိုင်းပဲအစီရွယ်ဟီးအစဲပြီးတော့ပါလေအဲ့ဒါစိုက်ထားတဲ့ရှိတော့အဲ့ဒါလည်းစားတယ်စားဒီပါတစ်ခါလေးဝယ်ချေအဲ့ဟီးရတဲ့ပဲချေဝယ်ချေအဲ့လိုမျိုးပါအမေရိုးတွေပါလာရောင်းလို့ရှိတစ်ခါလေးဝယ်စားတာအဲ့လိုမျိုးရှိတယ်နေ့တိုင်းတော့မစားနိုင်အဲ့လိုမျိုးတစ်ဖက်မှာမခါလာတစ်ခါလေးကြောက်လေမစားရလဲရှိတယ်အဲ့လိုမျိုးပ
ါဒီလိုစားနိုင်အခါအကျတဲတွေကြောင့်တချို့ဒေသခံတွေဟာအရေးစွန်နေရပြန်ပြီးတောင်ယာလုပ်ငန်းလုပ်ကင်နေသူတွေလည်းရှိပါတယ်ဒါပေမဲ့သူတို့အတွက်လုံခြုံမှုမရှိဘူးလို့မိုးပြဲစေဘေးဆောင်တူကပြောပါတယ
်ပြန်လာလို့တော့မရသေးပါဘူးဒါပေမဲ့တချို့တွေကပြန်လာကြတဲ့ခြောင်အခါစင်ကြီးကတော့နေနေပေါ့ပြန်လာလူတွေတော့မလုံချောက်ပါဘူးကစားမဲ့ပေါ်ရတဲ့ဆက်မှနေရတော့မရတော့တော်တော်နဲ့ပြည်တော့တာပြန်ဆွေးတော့တနည်းညတော့မှဒီစံကရနဲ့သွားတဲ့ပါပေါ့နော်အမှလက်နဲ့ဒီချတယ်မနဲ့ပိုင်းပေါ့နော်လက်နဲ့ဒီချတယ်အဟာတူစစ်ကြီးတည်သေးတာပေါ့အဲ့ဒါတန်ရရတဲ့သူလည်းရှိတာပေါ့နော်စိတ်ကောမှုများတော့ပေါ့ဗျာဒီကပြန်လာတဲ့လူတွေဆိုတော့လည်းဒီနေ့များပြန်ဖြစ်မှလည်းမသိဘူးတော့နော်အလို့ဆိုသူများရွာမှာနေမှဆိုလည်းတကြာကြီးတလားလိုက်ရှိနေတော့အုံတရိပ်အလို့မရှိတာတစ်ပေပေါ့နော်တော့တောင်းရတဲ့ဟာတွေအဆင်မပြေဘူးပေါ့နော်
စစ်တကအင်္ဂါသိမ်းပြီးနောက်ပဋိပက္ခနဲ့မလုံခြုံမှုတွေကြောင့်နိုင်ငံတော်ဟန်ပြည်တွင်းမှာပဲအိုးအိမ်ဆုံးကထွက်ပြေးနေရသူ 1.6 တန်းကျော်အထိရှိလာနေကြောင်းဩဂုတ်လ14ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂစီးရင်မှာဖော်ပြထားပါတယ်ခင်ဗျာ